လျပြန်းနိုင်ငံမြို့တော်မှာအင်္ဂါနေ့ညတုန်းကလူများပြားတိုက်ဆုံခဲ့တဲ့ဘုံကျဲတက်ခတ်မှုဟာဆရာဆွေးမှုမြောင်းနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။တက်ခတ်မှုကြောင့်လူ44ယောက်ထက်မနည်းတိုက်ဆုံပြီးတိုက်ဆုံသူရေအတွက်ဟာ55ယောက်လောက်ထိရှိခဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်။တက်ခတ်မှုကြုံခဲ့ရတဲ့ Tripoli မြို့တော်စင်ဂျီဘုံကထိန်းသိမ်းစခန်းမှာတော့တညလုံးစားသောက်နဲ့ရေပြက်လက်မှုတွေကြုံခဲ့ရတဲ့အသက်မသေချန်နေသူတွေကစုံစမ်းစစ်ဆေးသူတွေဒီကနေ့ပြည်စည်းရကြရှာဖွေနေတာကိုလည်းဝိုင်းဝန်းကြည့်ရှုနေကြပါတယ်။ဒီဆုံးသူတွေရဲ့အလောင်းတွေကိုတော့ရင်ခွဲရုံကိုပို့ဆောင်ထားပြီးမှုဝင်းစုံစမ်းသူတွေကစစ်ဆေးနေတယ်လို့သတိလေးမင်းမျောနေသူတွေအပါဝင်ဒဏ်ရာရသူတွေကိုတော့စေယုံမှာကုသပေးထားပါတယ်။အင်္ဂါနေ့ည17နာရီခွဲလောက်မှာဘုံကျဲတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသေချန်သူတွေကပြောဆိုခဲ့ကြတယ်လို့ဒီမတိုင်ခင်သတင်းဖတ်တီမှာတော့ကလည်းထိုင်းတဲ့စကန်ပေါ်မှာအဝေးထင်းဒရုန်းရင်တွေပြန်တန်းနေတဲ့အတန်တွေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောကြပါတယ်။လီဗျာနာမည်ကတော့နိုင်ငံရှိဟဲမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်ဖတာကိုတစ္ဆာခန်တဲ့တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။စစ်ကောင်းဆောင်ဟက်ဖတာကိုတစ္ဆာခန်တဲ့တပ်ဖွဲ့တွေကမြို့တော်မှာခြေစိုက်ထားတဲ့နိုင်ငံတကာအသိမပြုလီဗျာဆူရရဲ့တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာအခုဆိုရင်3လအထိရှိနေပါပြီ။